ဂါဇာကမ်းမြောက်ဒေသကိုတနင်္ဂနွေကလူသားချင်းစာနာထောက်ထားရေးအကူတွေပို့ပြီးဝင်လာခဲ့ပေမဲ့ဗိုလ်ဒုနေမှာလောင်စာပြတ်လိမ့်မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂကယ်ဆယ်ရေးထိုင်နောက် UNRWA ကသတိပေးလိုက်ပါတယ်။အစ္စရေးကဟမတ်စစ်သွေးကြော်တွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေပြီးမြေပြင်ထိုးစစ်ဝင်တော့မဲ့လို့ချိန်ချောက်နေတဲ့အချိန်မှာသတိပေးချက်ကအကူအညီပေးရေးကိုပို့ပြီးရှုပ်ထွေးသွားစေပါတယ်။လောင်စာမရှိရင်ရေးမရှိပါဘူး။စေယုံတွေနဲ့ပေါမုတ်ဖုတ်တဲ့ဖိုးတွေလည်းအလုံးမလုံးနိုင်ကြပါဘူး။အကူအညီတွေကအလိုလိုအပ်နေကြသူတွေစီရောက်နိုင်မှာမဟုတ်ပါဘူး။လောင်စာမရှိရင်လူသားချင်းစာနာထောက်ထားရဲ့အကူအညီလည်းမဖြစ်တိုင်တော့ပါဘူးလို့ UNRWA ကဂါဇာကမ်းမြောင်ဒေသမှာအကြီးအမားဆုံးလူသားချင်းစာနာထောက်ထားရေးအဖွဲ့ဖြစ်ပါတယ်လို့အကြီးအကဲလာဇာရီနီကပြောတော်ခဲ့ပါတယ်ဂါဇာကအိုးအိမ်စုခွာထွက်ပြေးနေကြတဲ့လူတန်းဝက်ကျော်ကို UNRWA ကအကူအညီပေးနေပြီးအောက်တိုဘာ9ရက်ကလေးကဆိုလို့ရှိရင်သူ့ရဲ့ဝန်ထမ်း29ယောက်ကလည်းသေဆုံးသွားခဲ့ရပြီးဖြစ်ပါတယ်ဂါဇာကမ်းမြောင်ဒေသကိုလောင်စာပို့ခွင့်ပြုဖို့အဖွဲ့အားလုံးနဲ့အဲ့ဒီအဖွဲ့တွေပေါ်မှာအောက်စာဩဇာအညောင်းနေကြတဲ့အဖွဲ့အားလုံးကိုမစ္စတာလာဇာရီနီကတောင်းဆိုလိုက်ပါတယ်